ရန်ကုန်တိုင်းဒဂုံမြို့သစ်အရှေ့ပိုင်းမြို့နယ်ကအထက်တန်းကျောင်းဆီယာမတယောက်ဟာဒီကနေ့နိုဝင်ဘာလ5ရက်နေ့မှာတနက်နေ့ပြစ်ဒဏ်ခံခဲ့ရပါတယ်။ရန်ကုန်မြို့ထဲကဘန်တစ်ခုရဲ့ရှေ့မှာလည်းအသေးစားပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။တည်ငြိမ်လုံခြုံရေးအတွက်သက်ဆိုင်ရာလုံခြုံရေးအဖွဲ့အစည်းတွေနဲ့ပြည်သူတွေပူးပေါင်းဆောင်ရွက်ကြပါလို့စစ်ကောင်စီကထပ်ပြီးတော့တိုက်တွန်းပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုရန်နိုင်ပြောပြပေးပါရှင်။
ရန်ကုန်ဒဂုံမြို့သစ်မြို့နယ်အရှေ့ပိုင်းအမှတ်နဲ့ထက်တန်းကျောင်းကဆီယာမတူဒီနေ့မနက်ပိုင်းကကျောင်းကိုအသွားမှာတနက်နေ့အပြစ်ခံခဲ့ရပါတယ်။အငားရင်နဲ့လိုက်ပါလာတဲ့ဒီကျောင်းဆီယာမဟာမြောက်ကလာသူတမလမ်းမှာရင်ကျောပိတ်ဆို့တာကိုစောင့်နေချိန်လက်နက်ကန်အကြမ်းဖက်တအုပ်ရဲ့ပစ်ခတ်တာကိုခံရကြောင်းနဲ့မြောက်ကလာထွေထွေစေုံကြီးမှာစေကုသခံနေတုံးမှာပဲတည်ဆုံသွားကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။လိုင်သာမျိုးနယ်ခုနှစ်ရက်ကွက်မိကွက်ဇေအနီကပါရမီဆေးကန်းမှာလည်းဒီနေ့မနက်10နာရီလောက်ကပြစ်ခတ်မှုတစ်ခုဖြစ်ခဲ့ပြီးဆေးကန်းကဒူနာပြုဆီယာမတူတည်ဆုံခဲ့ပါတယ်။ပြစ်ခတ်တပ်ဖြတ်မှုနှစ်ခုလုံးမှာဘာအကြောင်းကြောင့်ဘသူလက်ချက်နဲ့ခုလိုပြစ်သက်ခံခဲ့ရလဲဆိုတာကိုတော့မသိရသေးပါဘူး။ဒီအခင်းဖြစ်ပြီးချက်ချင်းဆိုသလိုပဲလုံခြုံရေးတပ်ဖွဲ့တွေရောက်လာပြီးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။အနီးနားကလုံခြုံရေးကင်မရာမှတ်တမ်းတချို့ကိုလည်းယူဆောင်သွားခဲ့ကြောင်းလိုင်းသားရဒေသခံတချို့ကပြောပါရယ
်ဖြစ်နေတာတော့အဲ့မှာဆရာမတို့တော့ဝင်ကြည့်တယ်လို့အဲ့ဒါပဲကြားလိုက်ရတယ်လုံခြုံရေးအခြေအနေကတော့ဒီစနေမဘက်မှာဖြစ်သေးတာရောခဏတစ်ချက်ပါပဲအဲ့ဒ
ါသူပြောတော့တဲ့ထက်ကစနေမဆိုတာကတော့ဒေသခံတွေအခေါ်စနေမကားမတိုင်နေရာကိုပြောတာဖြစ်ပါတယ်ဒီနေ့မနက်10နာရီလောက်ကလည်းရန်ကုန်မြို့မင်းသမားလမ်းမှာရှိတဲ့ရွှေကဘာအိမ်ယာကကမ္ဘောဇာဘန်ရှိမှာဘုံးပေါက်ကွဲမှုဖြစ်ပွားခဲ့ပြီး ATM ငွေထုတ်ဆက်တချို့ပျက်စီးသွားခဲ့ပါတယ်။ဒီပေါက်ကွဲမှုကြောင့်လူထိခိုက်မှုမရှိကြောင်းအနီးအနားနေထိုင်သူတဦးက VOE ကိုပြောပါတယ
်။ကျွန်တော်လုံးရှိပါတော့လည်းဖြစ်သွားတာ။ရှင်ကဘာအိမ်ယာမင်းသမားလမ်းကကမ္ဘောဇာဘန်ရှိမှာနော်။ ATM ဆက်ကြည့်တယ်နော်။ယူလို့ရှိတယ်
ရန်ကုန်မြို့ရဲ့အခြေအနေဟာတနေ့တခြားတရားဥပဒေစိုးမိုးရေးနဲ့ဝေးကွာလာတယ်လို့လိုင်းသားမှနေထိုင်သူတဦးက VOE ကိုပြောပါတယ
်။အော်မင်းနဲ့တိုင်းပြည်လိုဖြစ်နေတယ်။တိုက်ခိုက်မှုတွေကလည်းတီတူတူတို့ကထိအောင်ထမဖြစ်တယ်။ဟောဘကပဲတိုက်ကြလားဒီဘုရားပဲတိုက်ကြလားထိအောင်ထမနေလေဟိုလူစုလူရုံးဆိုရှင်တော်တော်များများကြောက်ရတယ်ဆောင်နေကြတယ်ကုကာလာမှာနော်ဒီနေ့ဆိုလို့ရှိရင်လည်းအဲဒီလိုက်တာတရားလေးစစ်ကြောကြီးတွေဖြစ်နေတယ်။ပြီးပြီဆိုရင်ခွာနိုင်ဆင်နိုင်ဆိုရွှေပြည်သားဖြစ်တယ်။အဲ့လိုမျိုးတို့ဇေယမလတ်အကုန်လုံးဖြစ်နေ။ဟိုကျူးတွေဖြစ်ပြဲနာပိုင်းစစ်စည်းရေးတွေတအားလုံးဒီကားနိုင်လို့လို့ဖြစ်နေ
။နှွေမာလေးရက်နေ့ကလည်းမိုက်တယ်ဆက်သွေးလုပ်ငန်းရဲ့အကြီးတန်းအရာရှိဦးသိန်းအောင်သူ့အိမ်ရှိမှာတနက်နေ့ပြစ်ခတ်ခံရလို့တေဆုံးခဲ့တယ်လို့သူ့ဇနီးလည်းဒဏ်ရာရရှိခဲ့ပါတယ်။ခုလိုတရားလက်လွတ်တပ်ဖြတ်မှုတွေဖြစ်နေတာနဲ့ပတ်သက်လို့တရားလွတ်တော်ရှိနေတယောက်ကခုလိုပြောပါတယ်
။ကျွန်တော်တို့ကတော့ဥပဒေသမားဖြစ်တဲ့အတွက်ဒီဥပဒေနဲ့ညွှန်းဆိုတာပြောမယ်လို့ဆိုရင်တော့ဒီနိုင်ငံသားတယောက်ဟိုလူပုဂ္ဂိုလ်တဦးတယောက်ကိုသူ့ရဲ့ခုခံချစ်ပါခွင့်တစုံတရာများရှိတယ်နဲ့ဥပဒေနဲ့ခုခံချစ်ပါခွင့်များရှိတယ်နဲ့ဘယ်လိုသူကရှင်းနေတာတပ်ဖြတ်တာတွေဒီဘလောက်ပဲဒီအမြင်ရလိုအပ်တယ်ဆိုဆိုတာဥပဒေနဲ့မြစ်တပိစာမဟုတ်ဘူးလို့ကျွန်တော်ကဒီတိုင်းခံနေနေချင်းကြည့်ပါရတယ်။တို့တော့တစ်ဖက်မှာကျတော့လည်းဒါကနိုင်ငံရေးအတွင်းဒရာမဆောင်တော့ပဲနေစီးရေးအတွင်းဒရာဆောင်ပြီးတော့မှဒါစီးရေးအမြင်နဲ့ဆောင်နေကြတာဆိုတော့ဒါကတော့ကျွန်တော်တို့ကြည့်တဲ့ဘေးရဲ့သဘောထားပေါ်မှာမူတည်ပြီးတော့အဖြေရတော့ကွဲပြားလိမ့်မယ်လို့ထင်ပါတယ
်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းလက်ရှိမှာလုံခြုံရေးနဲ့ပတ်သက်လို့ချိုးရင်းအားနည်းချက်တွေရှိနေတယ်လို့ VOE ကိုပြောပါတယ
်။အဖြစ်လုပ်ငန်းတွေလုံဆောင်နေတဲ့သူတွေပေါ့နော်ဆက်လုပ်ငန်းတွေလုံဆောင်နေတဲ့သူတွေရှိနေတဲ့များကတော့ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီချိုးရင်းအားနည်းချက်တချို့တော့ရှိနေဦးမှာအမှန်နဲ့သို့တော်ဒါတွေကိုကျွန်တော်ပြည်သူလူထုကိုတိုက်တွန်းနေတာပြည်သူလူထုအနေနဲ့ဒါရခင်ရလို့ပဲလုံခြုံရေးကိစ္စတွေမှာအသက်ဆိုင်ရာလုံခြုံရေးအဖွဲ့အစည်းများနဲ့ပူးပေါင်းဆောင်ရွက်သွားပြီးရင်ကျွန်တော်တို့ဒါပြည်ငြိမ်းရေးချမ်းတဲ့အခြေအနေကိုမကြာခင်မှာပြန်လည်ရောက်ရှိလာအောင်
မြန်မာနိုင်ငံမှာအာဏာသိမ်းခံရတဲ့ February 1ရက်နေ့နောက်ပိုင်းကစလို့စစ်ကောင်စီတပ်ဖွဲ့တွေနဲ့လက်နက်ကိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားအပြန်အလှန်တိုက်ခိုက်မှုတွေကလည်းတဖြည်းဖြည်းအရှိန်မြင့်လာနေသလိုမြို့ပေါ်တွေမှာပြစ်ခတ်တပ်ဖြတ်မှုတွေလည်းပိုများလာနေပါတယ်ခင်ဗျာ။